မြောက်ကိုရီးယားနိုင်ငံကနေတောင်ကိုရီးယားပိုင်နဲ့လူနေထူထပ်တဲ့ကျွန်းမော်ကိုအမြောက်နဲ့ဒရဇက်ပစ်ခတ်ခဲ့တာကြောင့်တောင်ကိုရီးယားစစ်တပ်ကပြန်လည်ပစ်ခတ်နေကြတယ်လို့ဂျက်တိုက်လေရင်နေဝေဟင်မှာပြန်တန်းကာကွယ်နေကြပါပြီ။နှစ်ဖက်ကြားဒီတိုက်ခိုက်မှုကအပြင်းထန်ဆုံးဖြစ်ပြီးတောင်ကိုရီးယားစစ်သား2ယောက်သေဆုံး12ယောက်ဒဏ်ရာရရှိခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဒါအပြင်အဲ့ဒီယုံပြုံးကျွန်းကလူနေအိမ်တော်များများမိသင့်ပြီးအရက်သား2ယောက်ဒဏ်ရာရရှိခဲ့တယ်လို့တောင်ကိုရီးယားကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ကျွန်းသူကျွန်းသားထောင်ကျော်ကိုအရေးပေါ်ခိုလုံရေးစခန်းတွေကိုရွှေ့ပေးခဲ့ရပါတယ်။တောင်ကိုရီးယားသမ္မတအီမြန်ဘတ်ကအရေးပေါ်အစည်းအဝေးခေါ်ယူလိုက်ပြီးနှစ်ဖက်အပြန်အလှန်လက်နက်ကြီးတွေနဲ့ပစ်ခတ်နေတာကိုဟန့်တားနိုင်ရေးလုံခြုံရေးရာဝန်ကြီးတွေနဲ့တခြားတာဝန်ရှိသူတွေနဲ့တိုင်ပင်နေပါတယ်။မြောက်ကိုရီးယားရဲ့အခုလိုတိုက်ခိုက်မှုဟာစစ်ရေးအရရန်လိုမှုလို့ရန်လိုမှုကိုပြက်ပြက်သားသားပြသလိုက်တာဖြစ်ပြီးဆက်ပြီးတိုက်နေမယ်ဆိုရင်ဒီတမကပိုဆိုးနိုင်တဲ့တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရလိမ့်မယ်လို့လည်းသတိပေးလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံအနေနဲ့အခုလိုရန်လိုတဲ့လှုပ်ရက်ကိုရက်တန်းကရက်ပါလို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပြီးတောင်ကိုရီးယားနိုင်ငံကိုကာကွယ်ရေးအမေရိကန်ပြည်ထောင်စုကတာဝန်ယူထားတာကိုထပ်လောင်းပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံကမ်းခြေနဲ့ရှစ်မိုင်အကွာပင်လယ်ဝါအတွင်းကယုံပြုံကျွန်းပေါ်မှာတောင်ကိုရီးယားကနှစ်စဉ်လုံနေကြစစ်ရေးလေ့ကျင့်မှုတွေလုပ်နေတဲ့အချိန်မှာအခုလိုတိုက်ခိုက်လိုက်တာဖြစ်ပါတယ်။ဒီစစ်ရေးလေ့ကျင့်မှုကိုမြောက်ကိုရီးယားကကန့်ကွက်နေပါတယ်။တောင်ကိုရီးယားရဲ့စစ်ရေးလေ့ကျင့်မှုအတွင်းမှာလေ့ကျင့်ပစ်ခတ်မှုတွေဟာပင်လယ်ဝါဘက်ကိုဥတီပြီးပစ်ခတ်ခဲ့တာဖြစ်ပြီးမြောက်ကိုရီးယားဘက်ကိုမပစ်ခတ်ခဲ့ဘူးလို့လည်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်ရှင်။